မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတောမော်လီနော့စကီကကချင်ပြည်နယ်မှာလက်တလောဖြစ်ပွားနေတဲ့ပဋိပက္ခတွေဟာနှစ်ဖက်ယုံကြည်မှုလိဟင်နေတာကြောင့်လို့သုံးသပ်လိုက်ပြီးနှင်းချမ်းရေးအတွက်ဆက်လက်ကြိုးပမ်းကြဖို့အားပေးတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေကူညီရေးနဲ့နိုင်ငံသားအဖြစ်အသိအမှတ်ပြုရေးမှာခွဲခြားဆက်ဆံရတွေမလုပ်စေလိုကြောင်းကိုလည်းထောက်ပြလိုက်ပါတယ်။ဒီနေ့အတွင်းကျင်းပမဲ့အထွေထွေရေးကောက်ပွဲလုပ်ငန်းစဉ်မှာလည်းအမေရိကန်ပြည်ထောင်စုကပွင့်လင်းမြင်သားစွာအကူအညီပေးဖို့ရှိတယ်လို့ဆိုပါတယ်။အကြောင်းစုံကိုဒေါက်ကင်ဆိုဝင်းကဆက်ပြောပြပါမယ်ရှင
်။ကောင်းပါပြီ။အမေရိကန်နဲ့ထောက်နိုင်ငံသားကြီးဝန်ကြီးတော်မယ်လနော့စကီနဲ့အဖွဲ့ဟာကချင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်ပြီးလာခဲ့ပြီးမကြာမီမှာပဲဖက်ကန်ဒေတာကတိုက်ပွဲသတင်းကြားရလို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းပြောရင်းလက်ရှိပဋိပက္ခအခြေအနေကိုအခုလိုသုံးသပ်လိုက်ပါတယ်
။ on Kachin I think I'll essentially repeat what I said. It's without judging what may have happened over the last 2 days which we can't do so quickly after
ကချင်ပြည်နယ်မှာရွေးရပွဲတစ်ခုကျင်းပပြီးမကြာခင်လွန်ခဲ့တဲ့2ရက်အတွင်းဖြစ်ခဲ့တဲ့ကိစ္စမှာဘယ်ဘက်ကမှားတယ်မှန်တယ်မပြောဘဲနဲ့ကျွန်တော်တို့တကယ်သီးသီးသာသာတွေ့မြင်ချင်တာကတော့လူတွေတိုက်ခိုက်ကြရင်တဲ့တေဆုံးထိခိုက်တာတွေကိုအဆုံးသတ်စေချင်တာပဲဖြစ်ပါတယ်နှစ်ဖက်ကြားမှာယုံကြည်မှုလင်းဟင်းနေတာကြောင့်ဒီလိုတင်းမာမှုတွေတိုးနေတာကိုမအံ့ဩမိပါဘူးကချင်ပြည်နယ်မှာနေကြတဲ့အမျိုးသားအမျိုးသမီးနဲ့ကလေးတိုင်းလူလိုဟာငင်းချမ်းရေးကိုအဖြစ်နိုင်ဆုံးနဲ့အမြန်ဆုံးလေးလေးနက်နက်လိုချင်နေကြတယ်ဆိုတာကျွန်တော်တို့ကိုယ်တိုင်တွေ့ခဲ့ရပါတယ်စစ်တိုက်ပြီးမှရတဲ့ငင်းချမ်းရေးမဟုတ်ပါဘူးတရားမျှတတဲ့ငင်းချမ်းရေးမှန်ကန်တင့်တော်တဲ့ဖွံ့ဖြိုးမှုနဲ့ငင်းချမ်းရေးနှစ်ပေါင်းများစွာဒုက္ခတွေခံစားခဲ့ကြရတဲ့လူတွေအတွက်တိတ်ခါရှိတဲ့ငင်းချမ်းရေးမျိုးဖြစ်ရပါမယ်ဒါကြောင့်ပြိပက္ခဆုံးသက်ရေးနှစ်ဖက်သဘောတူညီမှုရအောင်လို့ဆိုရကစိစက်ကြိုးပမ်းနေတာကိုမိတ်ဆွေဖြစ်တဲ့ကျွန်တော်တို့အနေနဲ့ကတက်နိုင်ဆုံးအားပေးနေတာဖြစ်ပါတယ်။အဲဒီကနေပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေအထမြောက်အောင်လည်းအားပေးနေပါတယ်
။ကချင်ပြည်နယ်ခီးစဉ်ပြည်မှာဒုတိယကြိမ်မြောက်အမေရိကန်မြန်မာလူ့အခွင့်အရေးဆွေးနွေးပွဲကိုနေပြည်တော်မှာနှစ်ရက်ကြာကျင်းပခဲ့ရမှာမြန်မာအစိုးရတာဝန်ရှိသူတွေစစ်ဖက်ဆိုင်ရာပုဂ္ဂိုလ်တွေနဲ့ပွင့်ပွင့်လင်းလင်းအမြင့်မြင့်ပြည်ဆွေးနွေးနိုင်ခဲ့ကြတယ်လို့တက်ထောက်နိုင်ငံသားရေးဝန်ကြီးတော်မလနော့စကီကပြောပါတယ်။ဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့အမေရိကန်ပြည်ထောင်စုရဲ့အတွေ့အကြုံတွေကိုပြန်လည်မျှဝေနိုင်ခဲ့တယ်လို့လည်းအခုလိုဆိုပါတယ်
။ This is obviously a complicated issue politically and I don't need to tell you what the political currents and undercurrents are.
ဒီကိစ္စကနိုင်ငံရေးအရတိတ်ကိုရှုပ်ထွေးတယ်ဆိုတာကျွန်တော်ပြောဖို့လိုမယ်မထင်ပါဘူး။အခုလောလောဆယ်နိုင်ငံရေးအရဘယ်လိုရည်စည်းကြောင်းတွေပြောင်းလဲနေသလဲဆိုတာနဲ့ဒီကိစ္စဘယ်လိုဖြစ်ပေါ်လာတယ်ဆိုတာကိုလည်းပြောဖို့မလိုပါဘူး။ချုပ်ချာအာဏာပိုင်တဲ့ဆိုရတရက်အတွက်နိုင်ငံရေးဆုံးဖြတ်ချက်တွေကိုလည်းကျွန်တော်တို့ကချမှတ်ပေးလို့မရနိုင်ဘူး။ကျွန်တော်တို့ပြောရမယ့်နေရာလည်းမဟုတ်ပါဘူး။ကျွန်တော်တို့လုပ်နေတာအားလုံးကတော့ကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုမျှဝေဖို့ပဲဖြစ်ပါတယ်။ကမ္ဘာတဝန်းကတခြားနေရာတွေမှာလို့ကျွန်တော်တို့နိုင်ငံမှာလည်းအစွန်းရောက်တာတွေအကြမ်းဖက်မှုတွေစတဲ့အတွေ့အကြုံတွေသင်ကန်းစာတွေအပေါ်မှာအခြေခံပြီးတော့အကြံပေးနိုင်ပါတယ်။
ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေအရင်းနဲ့ပတ်သက်ပြီးသစ္စာရန်အာဏာပိုင်တွေကိုအကြံပြုချက်တွေနဲ့အတူအခုလိုတိုက်တွန်းခဲ့တယ်လို့လက်ထောက်နိုင်ငံသားရေးဝန်ကြီးတော်မလနော့စကီကပြောပါတယ
် In the immediate term we suggested that three critical issues should be addressed. First, immediate unfettered humanitarian access to all people in need.
ချက်ချင်းလို့ဖို့အတွက်ရည်ကြီးလိုအပ်နေတဲ့အချက်၃ချက်ကိုထောက်ပြနိုင်ခဲ့ပါတယ်။နံပါတ်၁ကတော့အကူအညီလိုအပ်နေတဲ့သူတွေစီကိုအကန့်အသတ်မရှိစာနာမှုအကူအညီတွေပေးဖို့ရည်ဖြစ်ပါတယ်။ဒီသတင်းပတ်အတွင်းမှာလူသားချင်းစာနာမှုအကူအညီရေးအဖွဲ့တွေကိုဒုက္ခသည်တွေစီတွာလာခွင့်ပေးခဲ့တဲ့အတွက်ကြိုးဆိုပါတယ်။နောက်ထပ်လည်းခွင့်ပြုလိုက်မယ်လို့မျှော်လင့်ပါတယ်။ဒုတိယချက်ကတော့နိုင်ငံမဲ့ဒုက္ခသည်တွေကိုစခန်းတွေမှာရက်အကန့်အသတ်မရှိပိတ်ထားပြီးတော့နိုင်ငံကနေနှင်ထုတ်ထားတဲ့အစီအစဉ်ပြန်လည်စဉ်းစားဖို့ဖြစ်ပါတယ်။တတိယချက်ကတော့နိုင်ငံသားအဖြစ်သတ်မှတ်တဲ့နေရာမှာလူမျိုးဘာသာခွဲခြားတာတွေမလုပ်စေလိုပဲသူတို့ရဲ့လူမျိုးနဲ့ဘာသာကိုဖော်ပြဖို့မလိုဘဲနဲ့နိုင်ငံသားအဖြစ်အတိအမှတ်ပြုပေးရေးစတဲ့ချက်တွေပဲဖြစ်ပါတယ်
။ဒီနှစ်ထဲမှာကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲအထမြောက်ရေးအတွက်အမေရိကန်ပြည်ထောင်စုကရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးပံ့ပိုးအကူအညီပေးနေတဲ့အကြောင်းနဲ့ပတ်သက်ပြီးလက်တွေ့ဆောင်ရွက်နေတဲ့အမေရိကန်သံမတ်ကြီး Derek Mitchell ကအခုလိုရှင်းပြပါတယ
်။ We along with other missions in town are working together to coordinate a very comprehensive array of election support
ဒီမနက်ကမှရှိကြတဲ့တခြားနိုင်ငံကအဖွဲ့အစည်းတွေနဲ့အတူကျွန်တော်တို့ပူးပေါင်းပြီးတော့တိတ်ကိုရှုပ်ထွေးလာတဲ့ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေကိုပံ့ပိုးပေးနိုင်ဖို့ထဲထဲဝင်ဝင်ညီနိုင်ဆောင်ရွက်နေတာ6လလောက်ရှိပါပြီထဲထဲဝင်ဆိုတဲ့နေရာမှာ UEC ပြည်ထောင်ရွေးကောက်ပွဲကော်မရှင်လုပ်ငန်းတွေနိုင်ငံရေးပါတီတွေ CSO လူမှုအခြေပြုအဖွဲ့အစည်းတွေကိုမဲဆန္ဒရှင်မှတ်ပုံတင်ရင်းနဲ့ရွေးကောက်ပွဲအသိပညာပေးတာတွေကိုဆောင်ရွက်နေပါတယ်ဒီလိုနဲ့နိုင်ငံတကာရွေးကောက်ပွဲအကဲကတ်လေးလာရေးဆောင်ရွက်နိုင်ဖို့လည်းပါဝင်ပါတယ် ဒီနေ့မှတ်မှာပဲကျွန်တော်တို့ဘာတွေလုပ်နေလဲဆိုတဲ့သတင်းအချက်လက်တွေအားလုံးကိုစုစည်းပြီးတော့ပွင့်လင်းမြင်သာအောင်ရုံးတွင်ဆွေးနွေးခဲ့ကြပါသေးတယ်။ USA ကနေယူကော့ပွဲဆိုင်ရာနည်းပညာပံ့ပိုးမှုကအစတန်းနိုင်တဲ့ဘက်ကပုံမှန်လေးနဲ့ကူညီနေပါတယ်
။နေပြည်တော်မှာ January 14နဲ့15ရက်နေ့ကြာကျင်းပခဲ့တဲ့ဒုတိယအကြိမ်မြောက် American မြန်မာလူ့အခွင့်အရေးဆွေးနွေးပွဲမှာနိုင်ငံရေးအကျဉ်းသားတွေအရေးလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးခွဲအမြန်ဆုံးဖွင့်လှစ်နိုင်ရေးအခြေအနေမြေယာအရေးဖွဲ့စည်းပုံပြင်ရေးဆွတ်တော်ရဲ့အခမ်းအနားတဘာဝဘေးရန်ရဲ့ကြိုတင်ကာကွယ်ရေးမှပူးပေါင်းဆောင်ရွက်ရေး IDP ကအခြေအနေနဲ့ဒုက္ခသည်တွေအရေးနဲ့မျိုးဆောင်ဥပဒေပြဋ္ဌာန်းရေးမှနိုင်ငံတကာဥပဒေတွေနဲ့အညီပြန်လည်သုံးသပ်ရေးစတာတွေကိုဆွေးနွေးခဲ့တယ်လို့ American လက်ထောက်နိုင်ငံခြားရေးဝန်ကြီးတော်မလန်နော့စကီကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။